ကျမ်းစာတော်လို့မှာပါရဲ့လားသူတို့မောင်းဘာကဒီဝါပြုတ်တဲ့ကကျမ်းမကြီးနဲ့ပတ်သက်တဲ့ဆိုယုစကားတစ်ခုကိုအဖသွားသေးရမိပါတယ်လူဖြစ်မှန်တော့လက်မုံဥစွာကင်းအနာနဲ့ယောဂမဆက်မြတ်တော်လက်ကိုလူအပ်သည်သားတဲ့အတူချုပ်ဆိုရရင်ကျမ်းမကြီးကလက်တပါးလို့ဆိုတာမျိုးလို့ပေါ့ငါတို့လူတိုင်းစေယုံစေကံသွားရမှာကိုအင်မတန်တွန့်ဆုတ်တတ်ကြတယ်မဟုတ်လားမလွဲမချောင်မသာစေယုံစေကံကိုသွားတတ်ကြတယ် ိုးရွားနှံဆော်နေတဲ့အနက်အသက်တွေမြစ်ပတ်ပေရည်နေတဲ့လူနာတင်ကနေတွေပြစ်စလက်ကထွေးထားတဲ့ကုန်းသတွေးတွေနဲ့အမိုက်တရိုက်တွေဆက်ဆက်ရေးညံ့ဖျင်းတဲ့စေယုံဝန်နှန်းတွေကိုမြင်လာတတ်ကြပါတယ်။အနယ်ဒီအစိုးရတက်လာပြီးနောက်ပိုင်းတိတာထင်ရှားတဲ့ပြောင်းလဲမှုတွေထဲမှာပြည်သူစေယုံတွေရဲ့ပြောင်းလဲမှုလည်းပါပါတယ်။အထူးသဖြင့်ရန်ကုန်ပြည်သူစေယုံကြီးဆိုတိတိတသာပြောင်းလဲသွားပါတယ်။အရင်ကတည်းကဆိုင်အများကြီးအသက်ရဲ့တန့်ရှင်းသွားပါတယ်။စိုးရွားနှံဆော်နေတဲ့အနက်သက်တွေပြစ်စလက်ကပြစ်ထားတဲ့အမိုက်တရိုက်တွေနဲ့ကုန်းသတွေးတွေကိုမတွေ့ရတော့ပါဘူး။ဝန်နှန်းတွေရဲ့ဆက်ဆံရေးကအစအရင်ကတည်းကဆိုင်အများကြီးပြည်ပြည့်ပြောင်းလဲသွားပါတယ်လူနာတွေပေါ်ဆိတ်ရှိတီးခံပြီးနှွေးနှွေးထွေးထွေးဆက်ဆက်တတ်တဲ့ဆရာဝန်ကြီးတွေအလုတ်တင်ဆရာဝန်ကလေးတွေကိုမြင်ရတာစိတ်ချမ်းသာစရာကောင်းပါတယ်ဟိုတုန်းကလိုလူနာနဲ့လူနာရှင်တွေအပေါ်မောက်မာရိုင်းဆိုင်တယ်လို့နာမည်ကြီးတဲ့လူနာပြုဆရာမကြီးတွေနဲ့တန်ရှင်ရေးဝန်ထမ်းတွေလည်းဆက်ဆံရေးပြောင်းလဲသွားပြီးလူနာနဲ့လူနာရှင်တွေအပေါ်ချိုးချိုးတာတာဆက်ဆံလာကြတာတွေ့ရပါတယ်အဘကိုယ်တိုင်ဒီနှစ်ထဲမှာဆေးရုံနှစ်ခါတက်ခဲ့ရတဲ့အပြင်ဒီကဲရက်ပိုင်းကပဲအရင်ဤသုံးမိတ်ဆွေတယောက်ရက်ရှည်ဆေးုံတဲရလို့အခေါက်ပေါင်းများစွာရန်ကုန်ပြည်သူဆေးုံကြီးကိုရောက်သွားခဲ့ပါတယ်။ဥပေါင်းကိုစီတီရိုက်တာ၊ဗိုက်ကိုအထရာဆောင်းရိုက်တာ၊သွေးစစ်တာတွေအတွက်ပတ်စံတပြားမှမပေးရပါဘူး။ဆေးုံမှာမရှိတဲ့ဆေးတွေကိုတော့အပြင်ကနေဝယ်ပေးရပါတယ်။အဲ့ဒါကတော့အတော်လေးအားနည်းချက်ရှိတယ်လို့ပြောလို့ရပါတယ်။ဆေးတော်တော်များများကအပြင်ကနေပဲဝယ်ပေးရလို့ပါ။ပြည်သူတွေရဲ့ကျန်းမာရေးအတွက်ကိုယ်ပိုင်ငွေထဲကနေစိုက်ထုတ်သုံးစွဲမှုဟာရာခိုင်နှုန်း80ခန့်ရှိနေတာကြောင့်ကျန်းမာရေးစောင့်ရှောက်မှုဟာမီးခွန်းထုတ်เสียဖြစ်နေတဲ့အကြောင်းမွန်ပြည်နယ်မဲဆန္ဒနယ်အမှတ်9ကဒေါက်တာဇော်လင်းထုတ်ကထောက်ပြခဲ့ပူပါတယ်။ဒါပြင်ဆရာဝန်ကြီးတွေအများစုကပြည်သူတွေကိုကျန်းမာရေးစောင့်ရှောက်ပေးရမယ်အစားပြင်ပစည်းကမ်းတွေမှာပဲအချိန်ကုန်နေကြကြောင်းလည်းဝေမံခဲ့ပူပါတယ်။ဒါလည်းမှန်ပါတယ်ငါတို့အထူးကဆရာဝန်ကြီးတွေဟာပြည်သူကျန်းမာရေးကိုအမှန်တကယ်စောင့်ရှောက်ပေးနိုင်မယ်ဆရာဝန်ကြီးတွေဖြစ်ဖို့လည်းလိုအပ်ပါတယ်။ရန်ကုန်စေယုံကြီးမှာနောက်တစ်ခုအားနည်းချက်တွေ့ရတာကအောက်ခြေဝန်ထမ်းတွေရဲ့အာပိလိုက်စားနေမှုပါ။စီစစ်မဲ့လူနာတွေအရေးပေါ်ဌာနကနေဆေးရုံတဲရမဲ့လူနာတွေကိုလက်တွန်းလဲဒါမှမဟုတ်လူနာတင်လှဲနဲ့တွန်းပို့ရတဲ့ဆေးရုံအောက်ခြေဝန်ထမ်းအားလုံးဟာလူနာရှင်တွေစီကနေပတ်စံတောင်းကြပါတယ်။အမျိုးသမီးဆေးရုံဘက်ကလူနာရှင်တယောက်ဆိုလက်တွန်းလဲတွန်းပေးတဲ့ဝန်ထမ်းတစ်ယောက်ကပတ်စံတောင်းတဲ့အတွက်တယောက်1000နှုန်းနဲ့ကျက်2000ထုတ်ပေးလိုက်ပါတယ်။ဒါပေမဲ့တွန်းလဲတွန်းနေတဲ့သူတွေကသူတို့ဟာ6ယောက်တစ်ဖွဲ့ဖြစ်တဲ့အတွက်6000ပေးပါဆိုပြီးထပ်တောင်းပါတယ်ငါတို့။အဘမိတ်ဆွေဆေးရုံကနေဆင်းလာတဲ့နေ့ကဆိုတော်တော်လေးဒုက္ခရောက်ပါတယ်။ဒီဖြတ်ထားတဲ့လူနာဖြစ်တဲ့အတွက်လမ်းမလျှောက်နိုင်ပါဘူး။နှစ်ထပ်ဆောင်ကနေအောက်ကိုဆင်းရမှာဖြစ်တဲ့အတွက်တွန်းလဲနဲ့ဓာတ်လီကားကနေတဆင့်ဆင်းရမှာပါ။ဆရာဝန်ကြီးရဲ့ဆေးရုံဆင်းခွင့်လက်မှတ်ကိုမနက်7နာရီကျော်တည်းကရထားပါတယ်။ဒါပေမဲ့မီးပြတ်နေတဲ့အတွက်ဓာတ်လီကားအသုံးပြုလို့မရဖြစ်နေလို့မီးလာတဲ့အထိတွန်းလဲပေါ်မှာငုတ်တုတ်ထိုင်စောင့်နေရပါတယ်။မီးကနေ့လယ်2နာရီကျော်မှပြန်လာပါတယ်။မီးပြတ်လာပြီမဲ့ဓာတ်လီကားမောင်းတဲ့သူကလော့ချပြီးထမင်းပြန်စားနေတယ်ဆိုတဲ့အတွက်အဲ့ဒီဝန်ထမ်းကိုထပ်ဆောင်ရပြန်ပါတယ်။နှစ်နာရီခွဲလောက်မှာဓာတ်လီကားမောင်းတဲ့ဝန်ထမ်းပြေရောက်လာပြီးဓာတ်လီကားကနေဆင်းရပါတယ်ဓာတ်လီကားကနေမထွက်ခင်မှာဓာတ်လီကားမောင်းတဲ့ဝန်ထမ်းကပတ်စံတောင်းမြင်ပါတယ်ဒါပြင်တွန်းလဲတွန်းပေးတဲ့ဝန်ထမ်းကလည်းဓာတ်လီကားအပြင်ရောက်တော့ပတ်စံထက်တောင်းမြင်ပါတယ်သူတို့ကအစိုးရဝန်ထမ်းတွေဖြစ်တဲ့အတွက်အစိုးရစီကနေလကရပြီးသားပါလူနာရှင်တွေစီကနေသူတို့လှုပ်အားကတည်းကထက်တောင်းစရာမလိုအပ်ပါဘူးဒါကိုသူတို့ကတရားဝင်ရပိုင်ခွင့်တစ်ခုလို့တောင်းဆိုနေကြတာဟာအာဂရိလိုက်စားနေကြတာနဲ့အတူတူပါပဲငါတို့အစိုးရစေယုံတွေမှာတော်ဝင်ရှိသူဝန်ထမ်းတွေအနေနဲ့အခကျင်းဝင်မပေးနိုင်တဲ့လူနာတွေကိုစေကုသမပေးတာဆက်ဆံရေးမပြေဖြစ်တာအစားရှိတာတွေနဲ့ပတ်သက်ပြီးရန်ကုန်မှာအများဆုံးတိုင်ကြားကြကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကနေသိရပါတယ်2018ခုနှစ်အတွက်တိုင်ကြားမှုပေါင်း200ကျော်ရှိခဲ့တယ်လို့လည်းစစ်တမ်းတွေကသိရပါတယ်အဲဒီတကမှာတိုင်ကြားမှု150ကိုအရေးယူခဲ့ပါတယ်အရေးယူဆောင်ရွက်ရမှာနှုတ်နဲ့သတိပေးတာစာနဲ့သတိပေးတာယာတူးချတာလစာလျှော့တာနှစ်တိုးဖြတ်တာရာဒူးမတိုးပဲပိတ်ထားတာဝန်ထမ်းအဖြစ်ကနေထုတ်ပယ်တာတွေလုပ်တယ်လို့သိရတဲ့အတွက်အာဂရိလိုက်စားတဲ့ဝန်ထမ်းတွေစီကံချိုးပေါက်တဲ့ဝန်ထမ်းတွေအနေနဲ့လည်းသတိထားဆင်ခြင်တင်ပါတယ်အချုပ်ဆိုရရင်ကျမ်းမာရေးဝန်ထမ်းတွေအနေနဲ့အတိဒုက္ခရောက်ပြီးဆေးရုံရောက်လာကြတဲ့လူနာတွေကိုတပူပေါ်နှစ်ပူဆင့်ရအောင်မလုဆောင်ကြစေလိုပါမိမိတို့ရဲ့လုဆောင်မှုဟာမိမိတို့နဲ့မိမိတို့ဌာနရဲ့ဂုဏ်သိက္ခာကိုများစွာထင်ဟပ်စေနိုင်တဲ့အကြောင်းအကြံပေးတင်ပြရင်ဒီတစ်ပတ်ညီကုန်းချုပ်လိုက်ပြရစီမင်းလဲအားရင်ငါစီစပြန်ပါချစ်လာစွာသောမင်းရဲ့အဘစန်နီဦး